လာပါခင်ဗျာကုလသမဂ္ဂလူခွင့်ဆိုင်ရာထူးကိုယ်စားလှယ်၅ဦးကရန်ကုန်အင်းစိန်ထောင်မှာတရားစီရင်နေတဲ့ဒေါ်ဆန်းစုကြည်ရဲ့အမှုနဲ့ပတ်သက်ပြီးတရားမျှတမှုရှိဖို့နဲ့လွတ်လပ်ပွင့်လင်းမှုရှိဖို့စင်ညာချက်တရက်မကြာခင်ကထုတ်ပြန်တောင်းဆိုခဲ့ပါတယ်ဒီစင်ညာချက်မှာဒေါ်ဆန်းစုကြည်ရဲ့အမှုကိုတရားစီရင်ရမှာအများစုကတကပိတ်စီရင်ခဲ့တာဖြစ်ပြီးသတင်းမီဒီယာတွေအနေနဲ့အစွတ်စွဲခံရသူဘက်ကရှေ့နေတွေကိုလွတ်လွတ်လပ်လပ်တွေ့ဆုံသတင်းယူရေးသားခွင့်မရကြဘူးလို့ဖော်ပြထားပါတယ်ဒီအထူးကိုယ်စားလှယ်၅ဦးတည်းကတရားသူကြီးများနဲ့ရှေ့နေများလွတ်လပ်ခွင့်ရရှိရေးဆိုင်ရာအထူးကိုယ်စားလှယ်မစ္စတာလီယန်ဒိုဒတ်စ်ပွိုင်ကတရားဥပဒေစိုးမိုးတဲ့တိုင်းပြည်တိုင်းမှာအုပ်ချုပ်ရေးအရတရားစီရင်ရေးစနစ်ရဲ့လွတ်လပ်ပွင့်လင်းမှုဟာအာဏာပိုင်တွေကငကိုကလေးကအာမခံချက်ပေးပြီးဖြစ်တဲ့အခြေအနေဖြစ်ရပါမယ်လို့ပြောကြားထားပါတယ်ဒီထက်ကလွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်ဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်မစ္စတာဖရန့်လာရူးကမြန်မာအာဏာပိုင်တွေကအမှုကိုစီရင်ရမှာလျှို့ဝှက်ချက်တချို့ရှိနေတာကိုစိုးရိမ်ပူပန်တဲ့အတွက်အခုလိုကြေညာချက်ထုတ်တောင်းဆိုတာပါလို့ပြောပါတယ
် Well we have been concerned about the secrecy of some of the procedures and the fact that they not all
ဒီမှုစီရင်ရမှာအလုံးကိုပြည်သူအများသိဖို့ထုတ်ပြန်တဲ့နာတွေကိုမထုတ်ပြန်ပဲထားပါတယ်ဒီချက်ကကျွန်တော်တို့အတွက်အကြီးအကျယ်စိုးရိမ်စေပါတယ်တကယ်လို့တရားစီရင်ပုံကိုအများပြည်သူရှေ့မောက်ကနေဖျောက်ကွယ်ထားတယ်ဆိုရင်တကယ်တမ်းလွတ်လပ်ပွင့်လင်းတဲ့တရားစီရင်ရေးမဟုတ်ဘူးဆိုတာကိုသက်သေပြနေပါတယ်လို့မစ္စတာလာရူးကပြောသွားတာပါဒီနေရာမှာ transparency လို့ခေါ်တဲ့ထင်သာမြင်သာရှိမှုဒါမှမဟုတ်လွတ်လပ်ပွင့်လင်းမှုအကြောင်းအနည်းငယ်တင်ပြလိုပါတယ်ထင်သာမြင်သာရှိမှုဆိုတဲ့စကားလုံးဟာဖန်သားတစ်ခုရဲ့မျက်နှာပြင်တစ်ဖက်ကနေနောက်တစ်ဖက်ကိုထိုးဖောက်မြင်နိုင်မှုကိုဥပမာပြုသုံးလုံးထားတာဖြစ်ပါတယ်နိုင်ငံရေးလူမှုရေးနဲ့စီးပွားရေးနယ်ပယ်တွေမှာပွင့်လင်းမှုလွတ်လပ်မှုပြောဆိုဆက်ဆံနိုင်မှုယုံကြည်စိတ်ချမှုတွေကိုကိုစားပြုတယ်လို့လူမှုရေးသီအိုတွေကဆိုပါတယ်လွတ်လပ်ပွင့်လင်းမှုကိုဘဏ်လုပ်ငန်းဝန်ထမ်းရာထောင်ချီရှိတဲ့ corporation လုပ်ငန်းကြီးတွေရဲ့စီမံခန့်ခွဲမှုသတင်းမီဒီယာလုပ်ငန်းတွေနိုင်ငံရေးနယ်ပယ်တွေနဲ့သုတေသနလုပ်ငန်းတွေမှာသုံးစွဲခေါ်မှုအများဆုံးတွေ့ရပါတယ်နိုင်ငံရေးနယ်ပယ်မှာတော့တရားမျှတမှုလွတ်လပ်ခွင့်နဲ့အာဂရိလိုက်စားမှုပပျောက်ရေးတွေအတွက်အထူးအခရာကျတဲ့အတွက်လွတ်လပ်ပွင့်လင်းမှုထင်သာမြင်သာရှိမှုဟာအုပ်ချုပ်ရေးစနစ်တိုင်းအတွက်မရှိမဖြစ်လိုအပ်လာပါတယ်မြန်မာနိုင်ငံကဒေါ်ဆန်းစုကြည်ရဲ့နေအိမ်အကျယ်ချုပ်ကာလအတွင်းတရားမဝင်လူစိမ်းဝင်တဲ့အမှုမှာလွတ်လပ်ပွင့်လင်းမှုကဘာကြောင့်အရေးကြီးနေရပါသလဲဒေါ်ဆန်းစုကြည်ဟာပြည်သူအများကြီးညှို့လေးစားတဲ့နိုင်ငံရေးခေါင်းဆောင်တစ်ဦးဖြစ်ပြီးပြည်တွင်းပြည်ပမှာပါမြန်မာနိုင်ငံရဲ့အနာဂတ်တွေမပါမဖြစ်နိုင်ငံရေးဇက်ဆောင်တစ်ဦးအဖြစ်ရှုမြင်လက်ခံထားကြပါတယ်ဒါကြောင့်နိုင်ငံရေးအသာစီးရဖို့အတွက်တရားစီရင်ရေးစနစ်ကိုအသုံးချပြီးကန့်သတ်ဖိနှိပ်တာမျိုးကိုဒုခွင့်ရေးဖွဲ့စည်းတွေနဲ့နိုင်ငံတကာအစိုးရတွေကကန့်ကွက်ပြီးလွတ်လပ်ခွင့်ရှိဖို့အတွက်တောင်းဆိုနေကြတာဖြစ်ပါတယ်။ရန်ကုန်ကနိုင်ငံရေးလှိလာသူတူဖြစ်တဲ့ဦးအောင်ကျော်စင်ကတော့ဒေါ်ဆန်းစုကြည်ရဲ့အမှုမှာပွင့်လင်းမှုမရှိနိုင်တဲ့ပတ်သက်ပြီးတော့အခုလိုသုံးသပ်ပြပါတယ်
။ဘာကြောင့်ဆိုတော့ဒီလိုဖမ်းဆီးထားရဲဆိုတာဟာတရားဥပဒေနဲ့လည်းမညီဘူး။နောက်ပြီးတော့ဇာတိမင်းကိုသိနေတဲ့ဝတ္ထုတွေကိုဖားရသလိုဖြစ်နေတယ်အဘမဘီမတရားစီရင်စနစ်ကအပြိုလဲပျက်စီးသွားပြီဒေါ်ဆန်းစီကျူလိုကဘာတိပုံကိုယ်ဒီတောင်မှဟာလာဘမဘီမဥပဒေရဒါလုတ်ချင်လို့လုတ်တယ်ပေါ့ဗျာနောက်ဖြစ်ကဘမဘီမရှိတဲ့တည်ဆဲဥတွေအားလုံးကပြည်သူတွေကိုအကာအကွယ်ပေးဖို့မဟုတ်ဘဲနဲ့ပြည်သူတွေကိုနှိမ့်ဆက်တဲ့ကိရိယာတစ်ခုအဖြစ်ဒါအစိုးရကအသုံးချနေတာဟုတ်ဒါကျွန်တော်ကိုယ်တိုင်ဟိုတနေ့ကရန်ကုန်တိုင်းတရားရုံးမှာသက်သေဒီဟိုလက်ခံမှုကြောက်လို့ပြေးတဲ့ခါမှာကျွန်တော်သွားနားထောင်တယ်ကိုရင်ကိုကြသွားနားထောင်တယ်နောက်သတင်းစာမှာပါလာတဲ့အချက်တွေတိုက်ကြည့်တော့ဒီအရေးကြီးတဲ့အချက်တွေဟိုကြံခဲ့တာတွေ့ရပေါ့ဗျာဘုရားတစ်ချက်အနေနဲ့ပြောရမယ်ဆိုရင်ဒီဥညံဝင်းကပထမဆုံးတင်ပြတဲ့အချက်ကဒီလိုသက်သေတွေကိုပယ်တာဥပဒေနဲ့မညီဘူးအဲ့လိုပယ်တဲ့အတွက်ကြောင့်မလို့တရားဆွဲထားတဲ့အမှုပါပြက်ပြဲတယ်လို့သူကအဲ့ဒါကိုပထမဆုံးလျှောက်လဲတယ်ဗျအဲ့ဒီအချက်ကိုသတင်းစာထဲမှာပုံမပြတ်ထားဘူးနောက်တစ်ခါညောင်ရအချက်ဆုံးချက်ကိုပေါ်ပြပြီးတော့လျှောက်လဲတယ်အဲ့တော့တစ်ဖက်ကလည်းကုနာလူပေါ့နိုင်ငံတော်အကျိုးဆောင်ကနေပြီးတော့ပြန်လဲခြေပါခြေပါတယ်မှာဘာပါလဲဆိုတော့ဒေါ်ဆန်းစုကြည်ရဲ့ character နဲ့ပတ်သက်လို့ဟောဒါတရားရုံးကလည်းနားလေတယ်သိတယ်အဲ့တော့ကြောင့်အထူးသတိတင်ကြမလို့ဘူးလို့ပြောတယ်နော်အဲ့ဒီမှာညောင်ဝင်းကပြန်ပြီးတော့ဒါသူ့အလဲကြပြန်ရှင်းတဲ့အခါမှာဒေါ်ဆန်းစုကြည်ကို character နဲ့ပတ်သက်လို့နော်ဒီသခိုးတမျှကာရိုက်တာကိုပြောတာမဟုတ်ဘူးဒါနိုင်ငံရေးမှုဖြစ်တယ်နိုင်ငံရေးကကာရိုက်တာဖြစ်တယ်နော်အဲ့ဒီကာရိုက်တာကိုထောက်ခံမှုက NLD ရဲ့ဒုတိယဥက္ကဋ္ဌဦးတင်ဦးနဲ့အတွင်းဦးဝင်တင်တို့ကသက်တည်ခံပြီးမှဖြစ်တယ်အဲ့ဒါကြောင့်ဒါအရေးကြီးပါတယ်လို့ပြန်လျှောက်တယ်အဲ့ဒီအချက်လည်းမပါလာဘူးဥပဒေကြောင့်ရဆိုအဲ့ဒါအင်တန်အရေးပါတယ်အချက်ပြန
်ကြေညာချက်ထုတ်ပြန်ပြီးလွတ်လပ်ပွင့်လင်းဖို့တရားမျှတဖို့နဲ့အ мян ပြန်လွတ်ပြီးအမျိုးသားပြန်လည်တင်မြှင့်ရေးအတွက်ဆွေးနွေးဖို့တောင်းဆိုနေကြတဲ့လူ့အခွင့်အရေးအထူးကိုယ်စားလှယ်၅ဦးတည်းကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာသောမတ်ခင်တန်းနာက ဒေါ်ဆန်းစုကြည်ရဲ့အမှုမှာတရားမျှတပြီးဘယ်လိုက်မှုမရှိရေးအတွက်မြန်မာအစိုးရအနေနဲ့အထူးအာမခံချက်ပေးဖို့လိုတဲ့အကြောင်းဒီကြေညာချက်ကတောင်းဆိုတာပါလို့ပြောကြားခဲ့ပါတယ်။ရန်ကုန်မြို့ကဥအောင်ကျော်စင်ကတော့ဒေါ်ဆန်းစုကြည်ရဲ့အမှုမှာလွတ်လပ်ပွင့်လင်းမှုရှိရေးဟာမြန်မာနိုင်ငံရေးအနာဂတ်အတွက်ဘယ်လောက်ထိအရေးပါတယ်ဆိုတာကိုအခုလိုသုံးသပ်ပြပါရစေ။ဒီကိစ္စကဒါရာဇဝမှု
ကဘာကနေပြီးတော့မထင်မှတ်လောက်အောင်ကိုတုံ့ပြန်မှုတွေဖြစ်လာတဲ့ခါမှာအချင်းဆွဲလာတယ်လို့ဖြစ်လာတယ်ပေါ့ဗျာနောက်တစ်ချက်2021ရွေးကောက်ပွဲအဲ့ဒီမှာလေဒေါအောင်ဆန်းစုကြီးပါရေးရာအဓိကကြားရဲဆိုတာတကဘာလုံးကဒါထောက်ပြနေကြတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြီးရဲ့ဒီအမှုကိစ္စဟာဒီတိုင်းပြည်အတွက်အင်တာရေးပါဖြစ်တယ် ကျွန်တော်ဒူးရဲအမြင်ကပြောမှာစင်ဗမာပြည်နိုင်ငံရဲ့အလွဲ့ပြောင်းတစ်ခုကောင်းဖြစ်သွားနိုင်တယ်ဗျာ။တော့ဒါကျွန်တော်တို့ဒါမဆလတ်လက်ထက်တွေကတရားစီကြီးဒေါက်တာမောင်မောင်ပြောခဲ့တဲ့စကားရှိတယ်။တော့ဒါကိုလည်းဒါဒီရှင်းနေတဲ့ကိုးကားနေကြတာပဲ. Justice is not to be done but to be seen ဆိုတာ။ဟုတ်လားတရားစီရင်ဆိုတာအမှန်တရားကိုစီရင်လို့မပြီးဘူး။အဲ့လိုအမှန်တရားစီရင်တာကိုပြည်သူတွေအမြင်ရမယ်။ပြည်သူတွေအတွက်ထင်သာမြင်သာရှိရမယ်လို့ဒါဗမာပြည်မှာ အဲ့လိုအစုံမိတ်တရားနော်ဥပဒေပြဋ္ဌာန်းခဲ့တာပဲအဲ့ဒါကိုကြည်ချင်းအဖြစ်ကျွန်တော်တို့တရားစီရင်ရေးတွေမှာဟိုရှေ့ဝက်ချက်ကိစ္စမဟုတ်ရင်ဒါ open court လုပ်ဖို့လိုတာပေါ့ဗျာအခုတော့မြန်မာနိုင်ငံရေးနဲ့နိုင်ငံရေးဟောဟာရများအစီအစဉ်ကိုဒီမှာပဲညှပ်ထားပါရစေခင်ဗျာ